စစ်ပွဲတွေဖြစ်နေတဲ့မြန်မာအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ50ခွဲကျော်ပေးဖို့တည်ထောင်ကသဘောတူလိုက်ပါတယ်။လက်နက်ကိုင်ပဋိပက္ခတွေနဲ့နိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီဖြစ်ပြည်ထောင်နိုင်ငံကစတာလင်ပေါင်း၄သန်းခွဲအမေရိကန်ဒေါ်လာနဲ့ဆို5.6သန်းကျော်သုံးစွဲမဲ့အကြောင်းကြေညာလိုက်တာပါ။မကြာသေးခင်လရီတဲကစတိုက်ပွဲတွေပြင်းထန်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းနောက်မြန်မာနိုင်ငံအရှေ့တောင်ပိုင်းနဲ့ရခိုင်ပြည်နယ်ကစာနာမှုအကူအညီလိုအပ်ချက်တွေအတွက်ဒေသခံမိဘအဖွဲ့အစည်းတွေကတဆင့်သုံးဆွဲသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အောက်တိုဘာလနောက်ပိုင်းကစလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီပေါ်စစ်ဆင်ရေးတွေစတင်ခဲ့ရတာကမြန်မာနိုင်ငံနေရာအတော်များများမှာတိုက်ပွဲတွေတကြော့ပြန်ပြန်ပြင်းထန်လာခဲ့ပြီးနောက်ထပ်နေရဲ့စင်ခွာရသူ9,800ရှိလာတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယူအန်အိုချာကကမန့်ထားပါတယ်ခင်ဗျ။